ကချင်ပြည်နယ်အစိုးရအဖွဲ့ဝင်ဝင်ကြီး3ဦးကိုပြည်နယ်ဝင်ကြီးချုပ်ကနှုတ်ထွက်ခိုင်းတဲ့ကိစ္စကိုစုံစမ်းစစ်ဆေးဖို့လုပ်နေတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြန်ကြားရေးတာဝန်ခံက VOA ကိုပြောဆိုလိုက်ပါတယ်အတိုင်ပင်ခံပုဂ္ဂိုလ်ကနှုတ်ထွက်ခိုင်းတာဟုတ်မဟုတ်ကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဝင်ကြီးချုပ်ရဲ့ဆောင်ရွက်ချက်တွေအပေါ်မှာပါတီဘက်ကနေစုံစမ်းစစ်ဆေးပေးဖို့နှုတ်ထွက်ခိုင်းထားတဲ့အထက်မှာပါတဲ့ဝင်ကြီးတဦးကပေးပို့တဲ့တိုင်ကြားလွှာမှာလဲကွဲလွဲမှုတွေရှိနေတာကြောင့်အတိအကျစုံစမ်းပြီးမှပဲအဖြေပေးမယ်လို့ NND ပြောခွင့်ရကပြောပါတယ်အကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်မမေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင
်ဇန်နဝါရီလ18ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့လက်ညွန်ချက်အရဆိုပြီးကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခတ်အောင်ကပြည်နယ်ဝန်ကြီး3ဦးကိုမိမိသဘောဆန္ဒအလျောက်ယာရုကနေနှုတ်ထွက်ကြောင်းစတင်ဖို့ညွှန်ကြားခဲ့တယ်လို့သက်ဆိုင်ရာပြည်နယ်ဝန်ကြီးတွေကပြောကြားပါတယ်နှုတ်ထွက်စတင်ဖို့ပြောထားတဲ့ဝန်ကြီးတွေကတော့ပြည်နယ်စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဝန်ကြီးဦးမြင့်သိန်းလူမှုရေးဝန်ကြီးဒေါက်တာသင်းလွင်နဲ့တယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးအိတ်လှအောင်တို့ဖြစ်ပါတယ်ဒီလိုစတင်ဖို့ညွှန်ကြားခံရသူတွေကစိုက်မွေးဝန်ကြီးဦးမြသိန်းကတော့ဝန်ကြီးချုပ်ရဲ့ဆောင်ရွက်ချက်အပေါ် NLD ပါတီဘက်ကစုံစမ်းစစ်ဆေးပေးဖို့ပါတီဌာနချုပ်ကိုစာပေးပို့ထားတယ်လို့သတင်းမီဒီယာတွေကိုပြောဆိုထားပါတယ်။လက်ရှိပြည်နယ်ဝန်ကြီး၃ပါးနှုတ်ထွက်ဖို့ဝန်ကြီးချုပ်ကပြောတာမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကလမ်းညွှန်လို့ဆိုရတဲ့ပတ်သက်ပြီးတကယ်လို့ဆောင်ခန်းခြင်းဟုတ်မဟုတ်ကိုခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါနဲ့ပတ်သက်လို့ NLD ပါတီပြန်ကြားရေးတာဝန်ခံဒေါက်တာမျိုးညွန့်ကိုဆက်သွယ်မေးမြန်းရမှာတော့
ကျွန်တော်တကယ်ထွက်ခိုင်းမယ်လို့တော့ကျွန်တော်မယုံကြည်ပါဘူးသို့တော့တရင်ရတော့ထွက်နေတယ်ကျွန်တော်တို့တိကျဘာမှကျွန်တော်တို့သုံးသပ်မိမြန်လို့မရသေးပါဘူးဘာဖြစ်မှန်းအမှန်တကယ်ဘာဖြစ်ခင်မှန်းကိုကျွန်တော်မသိဘူ
းလက်ရှိမှာတော့စိုက်မွေးဝင်ကြီးဦးမြသိန်းကဝင်းကြီးချုပ်တင်ခိုင်းထားတဲ့အတိုင်းနှုတ်ထွက်စာတင်ပြီးပြီလို့ပြောဆိုထားပါတယ်ဝင်းကြီးချုပ်ရဲ့ဆောင်ရွက်ချက်ပေါ် NLD ပါတီဘက်ကစုံစမ်းစစ်ဆေးပေးဖို့စိုက်မွေးဝင်ကြီးဦးမြသိန်းကတိုင်ကြားစာပေးပို့ထားတာနဲ့ပတ်သက်လို့မေးမြန်းတာမှာတော့ဒေါက်တာမျိုးညွန့်က
ဖြစ်မှန်ကိုကျွန်တော်အရင်သိပြီးတော့မှကျွန်တော်ဘာဆက်လုပ်ရမလဲစဉ်းစားလို့ရမယ်ခင်ဗျာ။ तू ပြောတာနဲ့ तू ကမီဒီယာတွေပြောတာတွေကြားထဲမှာကိုပို့တဲ့စာတော်ကွဲလွဲမှုတချို့ရှိနေပါတယ်။အဲ့တော့ကျွန်တော်တို့ဘာမှမှတ်ချက်ပေးလို့မရပါဘူး
။လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပုံမှ263ရာနိုင်ငံတော်အပေါ်တစ္ဆာမဆောင်တည်တာ၊ကိုချင်းတရားပြက်ပြားတာ၊ပိတ်အပ်ထားတဲ့တာဝန်ကိုကျေပွန်အောင်မထမ်းဆောင်တာစတဲ့အချက်တစ်ချက်ချက်နဲ့ဝန်ကြီးတဦးဦးကိုဆွဆွဲပစ်တင်ပိုင်ခွင့်ရှိပါတယ်။ဒါပေမဲ့တိကျခိုင်မာတဲ့အချက်မရှိပဲဆွဆွဲပစ်တင်ခွင့်မရှိသလိုအတင်းအကျပ်ဖိအားပေးနှုတ်ထွက်ခိုင်းတာမျိုးကိုလည်းလုပ်လို့မရပါဘူးလုပ်ငန်းတာဝန်မကျေပွန်တဲ့ဝန်ကြီးချုပ်နဲ့ဝန်ကြီးတွေကိုယာရုကနေနှုတ်ထွက်ဖို့နိုင်ငံတော်သမ္မတကသာညွှန်ကြားနိုင်ကြောင်းနဲ့ညွှန်ကြားချက်ကိုမလိုက်နိုင်ရင်လေတာဝန်ကနေရက်စဲခွင့်ရှိတယ်လို့ပြဋ္ဌာန်းထားပါတယ်လက်ရှိဒီဇဲဥရေရလုပ်ငန်းတာဝန်မကျေပွန်တဲ့ဝန်ကြီးချုပ်နဲ့ဝန်ကြီးတွေကိုယာရုကနေနှုတ်ထွက်ဖို့ညွှန်ကြားနိုင်တဲ့အခွင့်အာဏာကိုနိုင်ငံတော်သမ္မတကသာပေးထားတာပါအခုလိုဝန်ကြီး၃ဦးနှုတ်ထွက်စာတင်ခိုင်းတာနဲ့ပတ်သက်လို့ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခတ်အောင်ကဒီကနေ့မြစ်ကြီးနားမြို့မှာသတင်းတောက်တွေတွေ့ဆုံမေးမြန်းချိန်မှာအခုလိုဖြေသွားပါတယ
်တမီးမေးတဲ့ဟာကဒီအင်္ဂလိပ်ကအခုချုပ်ရေးအဖွဲ့အစည်းဖြစ်တယ်အစိုးရဆိုအခုချုပ်ရေးအဖွဲ့အစည်းဖြစ်တယ်အခုချုပ်ရေးအဖွဲ့အစည်းဆိုတာသူက change of command ရှိတယ်။ဟုတ်လား since ကိုကေလိုညံကြတဲ့ဒီ review လုပ်စစ်ပေါ့လေ။ဒါကိုလုပ်ခြင်းပဲဖြစ်တယ်လို့ပဲအဲ့ဒီလိုပဲဖြစ်ပါလား
။ဝင်ကြီးတွေနှုတ်ထွက်ဖို့တောင်းဆန်းစုကြည်ကညွှန်ကြားတာဟုတ်မဟုတ်သတင်းတောက်တွေကမေးမြန်းတာကိုတော့ကချင်ဝင်ကြီးချုပ်ကတိတိကျကျဖြေကြားတာမရှိပဲအထက်ကဆိုတော့အားလုံးပါတယ်လို့သာဖြေကြားခဲ့ပါတယ်။ဒီတော့အတွင်းတနင်္လာရီတိုင်းဝန်ကြီးချုပ်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့လည်းပြီးခဲ့တဲ့ရက်ပိုင်းတွေကသတင်းတွေထွက်ပေါ်နေတာရှိခဲ့ပြီးပါတီအနေနဲ့လက်ရှိမှာတော့ဒီကချင်ဝန်ကြီး3ဦးကိစ္စကိုသာစုံစမ်းစစ်ဆေးသွားမှာဖြစ်ပြီးတနင်္လာရီတိုင်းဒေသကြီးဝန်ကြီးချုပ်ကိစ္စနဲ့ပတ်သက်လို့တစုံတရာတိုင်ကြားစာရရှိထားခြင်းမရှိလို့စုံစမ်းစစ်ဆေးရလုပ်ဖို့မရှိသေးဘူးလို့ဒေါက်တာမြူးညွန့်ကပြောပါတယ်။ဒါပြင်ပါတီကနေအပီးတိုင်ထုတ်ပယ်ထားပြီးဖြစ်တဲ့ဧရာဝတီတိုင်းဒေသကြီးလွတ်တော်ဒုဂုတ်ကထာနဲ့ပတ်သက်လို့ပါတီအနေနဲ့သက်ဆိုင်ရာဝန်ကြီးဌာနတွေစီကိုလိုအပ်တယ်လို့လုံနိုင်ဖို့ပြောဆိုထားပြီးဖြစ်တာကြောင့်ဒီအပေါ်မှာဝင်ရောက်ဆွတ်ဖက်သွားမှာမဟုတ်ဘူးလို့လည်း NLD ပါတီပြောခွင့်ရဦးမျိုးညွန့်ကပြောဆိုသွားပါတယ်ရှင်။